ဆရာဆရာမတွေအနေနဲ့အခြေခံပညာအဆင့်ကျောင်းသူကျောင်းသားတွေကိုတုံတင်တဲ့နေရာမှာဒုံနဲ့ဖြစ်ဖြစ်လက်နဲ့ဖြစ်ဖြစ်တခြားတစုံတရာနဲ့ဖြစ်ဖြစ်ရိုက်နှက်ခြင်းမပြုရဆိုပြီးပညာရေးဝန်ကြီးဌာနကပြီးခဲ့တဲ့ရက်ကတနိုင်ငံလုံးမှာရှိတဲ့အခြေခံပညာကျောင်းတွေကိုညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ကျောင်းသူကျောင်းသားတွေကိုတုံတင်ဆုံးမရတဲ့ပတ်သက်ပြီးအရင်ကလည်းဒီလိုညွှန်ကြားချက်မျိုးရှိခဲ့ပေမဲ့မကွေးတိုင်းရေတာရှည်မြို့နယ်ဂရုစိတ်ကျေးရွာမူလာတန်းကျောင်းမှာပြီးခဲ့တဲ့စက်တင်ဘာ22ရက်နေ့ကကျောင်းသားကျောင်းသူတချို့ကိုဆရာမတဦးကစာမရလို့ဆိုပြီးအတန်းရှိမှဘောင်းမီချွတ်မတက်ရက်ခိုင်းပြီးအပြစ်ပေးတဲ့ဖြစ်ရက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာတနိုင်ငံလုံးတိုင်းတာနဲ့အခုလိုသတိပေးထုတ်ပြန်လိုက်တာပါဒီဖြစ်ရက်နဲ့ပတ်သက်ပြီးအဲ့ဒီအပြစ်ပေးတဲ့ဆရာမကိုလည်းလုံးလုံးဆယ်မှာစာတင်ကြားမှုရပ်ဆိုင်းထားပြီးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကစစ်ဆေးနေပါတယ်ရွှေပြည်သာမြို့နယ်ကဆရာမတဦးက
အတီတရားနဲ့အုပ်ချုပ်ရတဲ့ကလေးရှိတယ်။ကြောက်တရားနဲ့အုပ်ချုပ်ရတဲ့ကလေးရှိတယ်။အဲ့တော့ကြောက်တရားနဲ့မှအုပ်ချုပ်ရတဲ့ကလေးကိုအဲ့လိုနည်းနည်းလေးမှအပြစ်မပေးဘူးဆိုရင်သူကဘာမှကိုသူ့ကိုသေးတဲ့အင်ဂျာဟုံးမွက်ပဲဖြစ်ဖြစ်စာရီလိုက်ပြီးတော့နားထောင်လာတော့လိုက်ပြီးတော့မေးဖြေလာတော့သူ့စီကနေပြီးတော့ဘာမှလည်းသွားမလာတော့အဲ့အတီတရားနဲ့ကလေးရတော့စာတင်လို့ရပါတယ်။ဒါပေမဲ့ညာတော့အပြစ်ဟာမိတဲ့ရကနန်းလို့ကအကြောက်တရားနဲ့အုပ်ချုပ်ပါ
ရန်ကုန်မြို့ကចောင်းသားမိဘတူကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။
ဒီကနေ့မှာကိုသားသမီးကိုဘယ်လိုပဲပြောပြောရိုင်းနှက်ဆုံးမရအောင်တော့မဆိုင်ဘူး။ဒါတော့အချက်တစ်ခဲပြန်လုပ်တာပဲမဆိုင်ဘူး။မဆုံးမရဘူးလို့တော့မပြောချင်ဘူး။ဆုံးမရမယ်ကိစ္စရှိရဆရာဆိုတာဆုံးမရမယ်ဟိုတရားရှိရလေ။ဒါပေမဲ့လည်းတခုရှိတာကအဲ့လိုကလေးတယောက်ရဲ့အချက်ကိုမငဲ့ပဲနဲ့ဆုံးမရမျိုးနောက်ပြီးတော့နားအောင်အသားကိုနားအောင်လုံးဝနားခံမယ်လို့ယူဆတာမျိုးတော့မဆိုင်ဘူး။အော်ကလေးရဲ့ဘလို့ဆိုးတာလဲဘလောက်ထိပြောလို့မရလဲဥမာစာဆိုလဲစာဇာတ်ရိုက်တာဆိုလဲဇာတ်ရိုက်တာပြုတ်မှုဆိုလဲပြုတ်မှုဆရာဆိုတာအကြောင်းမှအများရန်ကြည့်နေရမယ်လူမိဘဆိုတာအိမ်မှာအများရန်ကြည့်နေရမယ်လူသူတို့ဒီမှာရှိရဲ့ဆရာမှာဖြစ်တဲ့ကိစ္စအကုန်လုံးကိုမိဘကိုလည်းပြန်ပြီးတော့အသိပေးမိဘနဲ့ဆရာနဲ့ပူးပေါင်းပြီးတော့ဘယ်လိုမျိုးပြင်ထင်ကြအောင်လဲဆိုတာပူးပေါင်းပြီးတော့လုပ်တာပို့အထူးရှိမယ်လို့လည်းထင်တယ်တချို့ကလေးတွေကရိုင်းနှမရတယ်ဆိုတာကိုလည်းလက်ခံပါတယ်ဟိုအမိုက်ကောက်ခိုင်းတဲ့အဖြစ်တကယ်စီးနေခိုင်းတဲ့အဖြစ်အဲ့လိုမျိုးအဖြစ်ကလေးကိုပြေးလို့လည်းရတယ်ကလေးပြောင်းရဲ့စိတ်ရသွားတဲ့အဖြစ်အဖြစ်ပေးတာမျိုးအသားတရားရသွားတဲ့အဖြစ်ပေးတာမျိုးမိဘတယောက်လည်းတော့မဆိုင်ဘူး
အဲ့ဒီကြင်ညာချက်နဲ့ပတ်သက်ပြီးဆရာဆရာမတွေအနေနဲ့တပည့်သားသမီးတွေချစ်ကြောက်ရိုသေအတိမတ်ပြုအောင်စူးစမ်းတင်ကြောင်းဖြစ်စဉ်တစ်ခုနဲ့ပတ်သက်ပြီးမရရဥပဒေထုတ်ပါကကလေးတွေရဲ့ပညာရေးမှာစိုးရိမ်ပွဲရာဖြစ်နေတဲ့အကြောင်းထောက်ပြဝေဖန်တာတွေကိုလည်းတွေ့ရပါတယ်။ရန်ကုန်မြို့ကအလဲတန်းပြဆရာမတူဟာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။တကယ်တကယ်ရိုက်တဲ့ကိစ္စဟာလေကလေးကိုမပြောင်းလဲဘူးပြောဆိုနဲ့တင်းသွင်းမှသာပြောင်းလဲမှာလေပြောဆိုနဲ့တင်းသွင်းလို့ရပါတယ်တိတိချာစဉ်းစားကြည့်ကလေးကလေပြောရမယ်ဆိုဖျောင်းမှာပဲအိုငယ်လေးအိုပြီးတော့တင်းသွင်းရတာလွယ်လေပါပဲကြီးရင်တော့နည်းနည်းကလန်ကဆန်ဖြစ်တယ်ဒါပေမဲ့လည်းသူတို့ကလေအိမ်ကမိဘတွေရဲ့အယူအယောင်မခံရအောင်များသောအားဖြင့်ကမိုးလင်းမိုးချုပ်မိဘတွေကလှုပ်သွားနေတဲ့အခါမှာလေမိဘတွေရဲ့အယူအယောင်မခံရတဲ့အတွက်ဒါကလေးကြီးကြောင်နော်ချွတ်ချွတ်တတာနဲ့ဟိုနားလေလွယ်အောင်ပေါ့သူတို့နားလေအောင်စေတနာကလည်းအရင်ခံကစေတနာအရင်ခံကလည်းကောင်းရမယ်ပေါ့နော်တကယ်ကိုလှက်လှက်လဲလဲနဲ့သူ့ပုံမှာကျင်နာတဲ့ပုံစံနဲ့လေးစံနဲ့ပြောတယ်ဆိုလို့ရှိရင်သူတို့တကယ်ပြောင်းလဲတယ
်ကလေးတွေကိုရိုက်တင်မရိုက်တင်ကိစ္စဟာဆရာဆရာမတွေကြားထဲမှာအရင်တည်းကအငင်းပွားစရာတွေဖြစ်ခဲ့တာပါရိုက်နဲ့ဆုံးမတာကိုလုံးဝလက်မခံတဲ့ဆရာဆရာမတွေရှိတယ်လို့အလွန်ကြုံရိုက်တာကိုကန့်ကွက်ကြတဲ့ဆရာဆရာမတွေလည်းရှိပါတယ်တချို့ကြတော့လေအပြစ်ပေါ်မူတည်ပြီးတော့ရိုက်တင်တယ်ရိုက်တာအပြစ်မဟုတ်ဘူးလို့ဆိုတဲ့ဆရာဆရာမတွေကိုလည်းတွေ့ရပါတယ်မြန်မာနိုင်ငံလုံးဆိုင်ရာဆရာများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းက
ကလေးကိုဆုံးမတဲ့အချိန်မှာအကြောက်တရားနဲ့ယူတည်ချင်းဆိုတဲ့ရာကိုွဲပေါင်းဖို့တော့ဘူးမယ်အထတရားမှာကျွန်တော်တို့အကြောက်တရားနဲ့ကလေးကိုနော်ဒီခိုင်းလို့ရှိရင်ယူတည်မှုရှိတယ်လို့ယူဆ fear and respect ကိုမကွဲတဲ့နေသားလည်းရှိတယ်အခုဖြစ်သွားတဲ့ကိစ္စကမဖြစ်တဲ့လို့ထင်ပါတယ်။ကြောက်လို့လို့ကလေးတွေတိုးတက်လာလေသူ့တော့ကျွန်တော်မြင်စားပါ။အကယ်တမ်းကကိုကကလေးတွေကိုပညာရေးရဲ့ပြီးပါတနည်းနည်းနဲ့သူတို့ကိုပြေးဖို့ကတော့ကိုရေးကြည့်ရလို့။ဆရာဒီကကလေးတွေကိုမိမိတို့ဘယ်လိုနည်းနဲ့ပေါ့နော်အခုကိုရိုက်နဲ့ဆုံးမတာမျိုးမဟုတ်ပဲနဲ့ဘယ်လိုနည်းနဲ့ကလေးကိုနားလည်အောင်နော်လိုက်နာအောင်ဘယ်လိုဆုံးမမလဲဆိုတော့နည်းနည်းလေးဆိုပို့ဖတ်ပြီးတော့ရှာကြရမယ်ဒီစားတော့ရှိနေတယ်
မြန်မာနိုင်ငံမှာကဆရာဆရာမအများစုဟာဒုက္ကံစာတင်ကြားကြလေးရှိတာတွေ့ရပြီး ဒါဟာကလေးတွေကိုအကြောက်တရားပုံစံတစ်ခုအတွင်းကိုရိုက်သွင်းတဲ့ပညာရေးဖြစ်စေတယ်လို့သုံးသပ်တာတွေလည်းတွေ့ရပါတယ်။တကယ်တော့အခြေခံပညာရေးခန္ဓာမှာကလေးတွေကိုရိုက်နှက်ဆုံးမတာဟာကလေးတွေရဲ့စိတ်ကိုရိုက်ချိုးတာဖြစ်တယ်လို့ကလေးတွေကိုအကြောက်တရားနဲ့ပုံစံသွင်းတာမျိုးဖြစ်တယ်လို့အနောက်နိုင်ငံတွေကယူဆကြပါတယ်။အနောက်နိုင်ငံတွေမှာစာတင်သားကလေးတွေကိုရိုက်နှက်ဆုံးမတာမျိုးမလုပ်ကြပါဘူး။ရိုက်နှက်ဆုံးမတဲ့အစားကလေးတွေကိုလွတ်လပ်စွာတွေးခေါ်စေပြီးမိမိကိုယ်ကိုယုံကြည်မှုရှိလာအောင်လို့သင်ကြားပေးကြပါရစေ။စင်ကာပူနိုင်ငံမှာဆိုရင်လည်းကလေးတွေကိုရိုက်နှက်ဆုံးမပညာသင်ကြားတာတားမြစ်ထားပါရစေ။ဒါကြောင့်ဆရာဆရာမတွေအနေနဲ့ရိုက်နှက်ဆုံးမစာသင်ကြားခြင်းထက်ကြိုးကြောင်ရှင်းပြပြီးဆုံးမသင်ကြားခြင်းအပြင်ကလေးတငယ်တွေဟာအကြောက်တရားကင်းကင်းနဲ့လွတ်လပ်စွာတွေးခေါ်နိုင်မှာဖြစ်တယ်လို့သူတို့ရဲ့ဒီတွေးခေါ်နိုင်မှုစွမ်းရည်ကိုလည်းမြင့်တင်ပေးနိုင်မယ်ဆိုရင်ဖြင့်မြမပြည့်ကကလေးတွေရဲ့ပညာရေးဟာတိုးတက်လာမှာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်။